ARD တိုင်းပသိန် KIC ချောင်းသာရွှေတောင်ရဲနဲ့တပုတ်ကံကန်းကြီးတွေမှာရခိုင်ငါးဖမ်းသမားတွေကိုစစ်ကောင်စီကငါးဖမ်းခွင့်ပိတ်ပင်ထားပါတယ်ဒေသခံတွေကိုငါးဖမ်းခွင့်ပေးပေမဲ့ရခိုင်ဘက်ကစစ်ပြေးဒုက္ခသည်တွေကိုတော့ငါးဖမ်းခွင့်မပေးဘူးလို့ရခိုင်ငါးဖမ်းသမားတွေကပြောပါတယ်ရခိုင်တောင်ပိုင်းကွာဒေသခံတွေအလုတ်ကင်စားဝတ်တွေအခက်ကြုံနေရတဲ့အခြေအနေရန်ကုန်ကပေးပို့လာတာကိုရနိုင်ပြောပြပေးပါအောင်ခင
်ရခိုင်ပြည်နယ်ရဲ့စစ်တပ်နဲ့အာရခတပ်တော်အေအေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်အထူးသဖြင့်အန်တောင်ကုတ်ကွာစားတဲ့ဒေသတွေမှာတိုက်ပွဲတွေပြင်းထန်နေပါတယ်ရခိုင်တောင်ပိုင်းတောင်ကုတ်နဲ့ကွာဘက်ကဒေသခံတော်တော်များများဟာပြီးခဲ့တဲ့လတွေတည်းကARD တိုင်းဘက်အပါဝင်တခြားဒေသတွေကိုစစ်ဘေးလွတ်အောင်တင်းရှောင်နေကြပါတယ်။ရေလုံငန်းနဲ့အတံမွေးဝမ်းကြောင်းပြူကြတဲ့တငါးသေးတော်တော်များများဟာဂွားမျိုးနဲ့နီးစပ်ဆုံးဖြစ်တဲ့ ARD တိုင်းဘက်ကိုထွက်ပြေးတင်းရှောင်နေကြတာပါ။ဒါမဲ့သူတို့ကိုစစ်ကောင်စီကငါးဖမ်းခွင့်မပြုတာကြောင့်ဝင်ငွေခက်ခဲနေကြပါတယ်။ ARD တိုင်းပသိမ်ခရိုင်အတွင်းမှာရှိတဲ့ချောင်းသာရွှေတောင်ရံနဲ့သဘုတ်ကံကမ်းခြေကျေးရွာတွေမှာဒေသခံငါးဖမ်းသမားတွေငါးဖမ်းခွင့်ရပေမဲ့ရခိုင်ဘက်ကစစ်ဘေးဒုက္ခသည်တွေကိုတော့ငါးဖမ်းခွင့်ပိတ်ထားတယ်လို့ရခိုင်ဒေသခံငါးဖမ်းသမားတို့ကပြောပါတယ်
။တရားပိုင်းကုန်လောက်ကရှားလိုက်ရတယ်။တရားပိုင်းကုန်လောက်ကရှားလိုက်ရပြီးတော့တော့ကျွန်တော်19ရက်လောက်ရှားပြီးတော့ကျွန်တော်တို့အိုက်စာထွက်လာတာပေါ့နော်။တော့တိုက်ပွဲဆောင်တွေကိုဟိုနဲ့ပါလာလေတဲ့အလုံးမလုံးအောင်လို့နှုတ်မိနေလားပြီးကျွန်တော်တို့လာပြောတာပေါ့။အဲရကြီးအုပ်ချုပ်မှုတွေက
စစ်ဘေးဆောင်ရခိုင်ဒေသခံငါးဖမ်းသမားတွေကိုစစ်ကောင်စီကဘာကြောင့်ငါးဖမ်းခွင့်မပေးဆိုတာကိုတိတိကျကျမသိပေမဲ့ငါးဖမ်းလေတွေနဲ့အတူရခိုင်ဘက်ကိုစားလက်ရိတ်ခါတွေတင်ဖို့မှစိုးရိမ်တာကြောင့်ဖြစ်နိုင်တယ်လို့ယူဆနေကြပါဗျ။ဘာကြောင့
်လဲဆိုတော့ကျွန်တော်ထင်တာကတော့သူတို့အင်းကျွန်တော်တို့ရခိုင်ကိုရိတ်ခါပို့လာရှိတာဟုတ်။ရိတ်ခါဟိုဘယ်ဘယ်ပေါက်ခိုးပေါ့ကျွန်တော်တို့အမှန်ပေါက်ခိုးပို့တယ်တိပို့တယ်စားလက်ခါပို့လာမှာသူတို့ဒေသခံတွေလောက်ကြတယ်ကဒေသခံတွေလို့တော့ဒီမှာဖောင်းဖမ်းလာရစီရရှိရဗျာအဲ့တော့ကျွန်တော်တို့ရုံးတက်နေရဟာရရှိတယ်အဲကျွန်တော်တို့စစ်ချောင်းတွေကလုံမှဆိုးလို့ဆိုပြီးတော့အဲ့ဒီအမြင်တစ်ခုနဲ့ပိတ်ရလို့ကျွန်တော်ထင်တာပဲ
လက်ရှိမှာတော့ ARD တိုင်းပသိမ်ခရိုင်တဲကိုထွက်ပြေးတိတ်ဆောင်လာကြတဲ့ထောင်နဲ့ချီးတဲ့ရခိုင်ဒေသခံစစ်ဘေးဒုက္ခသည်တွေအနေနဲ့အစားအသောက်အထောက်ပံ့မရကြသလိုငါးဖမ်းခွင့်ပိတ်ခံထားတာကြောင့်စားဝတ်တွေအခက်ကြုံနေရတယ်လို့ဒုက္ခသည်တွေကပြောပြကြပါတယ်ရခိုင်ဒေသခံစစ်ဘေးဒုက္ခသည်ငါးဖမ်းသမားတဦးကတော့ငါးဖမ်းလုပ်ငန်းကိုစီးပွားဖြစ်လုတ်ကင်တာမျိုးခွင့်ပြုမပေးရင်တော့မိသားစုစားဝတ်နေရေးလုံလောက်ယုံလောက်တော့လုတ်ကင်စားသောက်ခွင့်ပြုပေးစေခြင်းတယ်လို့ပြောပါတယ
်ဖြစ်တယ်ကျင်တာဗျာတဒန်းလူပြောတယ်ပါဗျာကျွန်တော်လည်းဟိုမြန်မာနိုင်ငံသားပဲဟာယူဟုတ်လားဟိုကြက်ခိုင်းနေမာရီဟိုအိုင်တိုင်းတာတွေပဲခွဲရတာမှမလို့လားကျွန်တော်တို့ဒီကိုင်းရတဲ့မှာကျွန်တော်တို့ရှာစားတယ်ပေါ့နော်ဟိုရှာစားတယ်ဆိုပြီးကျွန်တော်တို့တို့အစိုးရတို့အချို့ရတို့အစိုးရထုတ်ပြန်မထားတဲ့မလို့ပဲမလဲစီမီစိတ်ကနေကျွန်တော်အညီပဲကျွန်တော်တို့လုပ်နေရပါလေကျွန်တော်တို့တိုင်းလိုက်စင်လို့ဆိုတိုင်းလိုက်စင်လို့တယ်အဲကျွန်တော်ငါးပါးလောက်ဝင်စင်လို့ငါးပါးလောက်ဝင်လို့တယ်ပဲဒါပေမဲ့ကျွန်တော်တို့လည်းခါးစားကွယ်လို့ရှိတင်တယ်လို့ထင်တာပဲ
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော်အေအေကြားပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ13ရက်နေ့ကလက်ကျောပြန်တိုက်ပွဲတွေစတင်ခဲ့ပြီးဒီကနေ့ထိဂွားတောင်ကုန်းနဲ့အမ်းမြူနယ်တွေမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်တနည်းကြောကြတိုက်ပွဲတွေအတွင်းစစ်ကောင်စီကလေကြောင်းနဲ့ပစ်ခတ်တာတွေမြေမြုံမိုင်းနဲ့စစ်ကြံလက်နက်တွေကြောင့်အရသာထိခိုက်သေးဆုံးမှုတွေလည်းထောင်နဲ့ချီရှိနေသလိုတိုက်ပွဲတွေကြောင့်နေရဆွန့်ခွာထွက်ပြေးနေရသူ9000နီးပါးထိရှိတယ်လို့လည်းစစ်ဘေးဒုက္ခသည်ရေးဆောင်ရွက်နေသူတွေကပြောပါရခင်ဗျာ။